တရုတ်နဲ့အမေရိကန်အကြားတင်းမာနေချိန်မှာအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကထိုင်ဝမ်ကိုတွားရောက်ခဲ့ရင်အမေရိကန်ကပိတ်ဆက်ရလိမ့်မယ်လို့တရုတ်ကအင်္ဂါနေ့ကသတိပေးပြောကြားလိုက်ပါတယ်။နန်စီပလိုစီဟာ25နှစ်အတွင်းမှာထိုင်ဝမ်ကိုတွားရောက်တဲ့အဆင့်မြင့်ဆုံးအမေရိကန်တာဝန်ရှိသူဖြစ်ပါတယ်။ထိုင်ဝမ်ခရီးကိုနန်စီပလိုစီအတည်ပြုချက်မပေးပေမဲ့အမေရိကန်နဲ့ထိုင်ဝမ်မီဒီယာတွေကတော့ဒီခီးစဉ်ဖြစ်လာလိမ့်မယ်လို့ပြောကြပါတယ်။မကြာခင်အချိန်တွင်းမှာရောက်တော့မယ်ဆိုတဲ့သတင်းတွေကလည်းနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။တရုတ်ရဲ့အချုပ်အခြာအာဏာနဲ့လူမျိုးရေးဆိုင်ရာအကျိုးစီးပွားတွေကိုနှောက်ယှက်တဲ့အတွက်အမေရိကန်ဘက်ကတာဝန်ရှိပြီးပိတ်ဆက်ရပါလိမ့်မယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရှိသူဟွာချုံရင်းကဘေကျင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။တရုတ်ကထိုင်ဝမ်ကိုသူ့ရဲ့နယ်မြေအဖြစ်သဘောထားတာပါ။တနည်းနည်းမှာလိုအပ်ရင်အင်အားနဲ့သိမ့်ပိုက်လိမ့်မယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့အပတ်တွင်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့စကားပြောတဲ့အခါတရုတ်သမ္မတကအမေရိကန်ကိုမိနဲ့မကစားဖို့တတိပေးခဲ့ပါတယ်ခင်ဗျာ။